မင်္ဂလာညနေခင်းပါတော်တာရှင်များရှင်2022ခုနှစ်မေလ22ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်ကိုမေကန်ပြည်အစုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတိုမီတာ19.25လို့ကနေတိုင်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမဤတန်စမဒီညနေခင်းတဲ့စီစဉ်ကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမတင်ကြီးထိုက်ပါရှင်အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တို့ဒီကနေ့အင်ဂျီရောမှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်တရုတ်နိုင်ငံကိုတင်သွင်းတဲ့ကားတွေအပေါ်တရုတ်ဘက်ကအခွန်သီးသီးသာသာရှော့ချလိုက်ပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နားဆင်ကြရမယ်ဒီမှာတရုတ်နိုင်ငံနိုင်ငံဆိုင်ဝင်ကြီးဌာနကအာဆရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသနဲ့ကိုင်းအဖွဲ့ခုနှစ်ဖွဲ့စုပေါင်းထားတဲ့ FBNCC လို့ခေါ်တဲ့ပြည်အောင်စုငင်းကြေးဆွေးနွေးညှိနှိုင်းရေးကော်မတီကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ရတဲ့ပတ်သက်ပြီးတော့
သူလာတဲ့ခီးစဉ်အဓိကရွယ်ချက်ကတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့နဲ့အဲစူရတမတော်ကိုယ်စားလှယ်တွေ့ဆုံဆွေးနွေးဖို့နှိမ့်ပေးဖို့လို့တွင်နေဖြစ်နေတယ်
နိုင်ငံရေးလှလသုံးသက်သူဦးမောင်မောင်စိုးကဒီခီးစဉ်ပေါ်ကလို့သုံးသက်ထားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်တရုတ်နိုင်ငံဘက်ကိုတင်းရှောင်ထွက်ပြေးသူမြန်မာနိုင်ငံသားတွေကိုပြန်လွှဲပြောင်းပေးမယ့်အကြောင်းအမေရိကန်ထောက်လှမ်းအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်ဂျီနာဟဲလ်စ်ဘတ်ကိုခန့်အပ်လိုက်တဲ့သတင်းစာတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမတ်တငီထိုင်းနဲ့ကိုညံဝဲအောင်တို့ကကြီးညာပေးသွားပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့အမေရိကန်သမ္မတအင်ဂျီရောမှာဒီကနေ့အင်ကာနေ့တွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းဖြစ်ပါမလားဆိုတာနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ဖို့အခွင့်အလမ်းတွေအပေါ်တန်တရားတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ဆွေးနွေးပွဲဖြစ်လာတာပါ။နှစ်နာရီကြာဆွေးနွေးဖို့စီစဉ်ထားတဲ့အင်ဂျီရောဆွေးနွေးပွဲမှာတော့အမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားနောက်လာမှာတွေ့ဆုံမှုကနေတမိုင်းဝင်တိုးတက်ဖြစ်ထွန်းမှုတရက်ကိုဥတီသွားနိုင်တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ဘက်ကထပ်လောင်းအာမခံပြောကြားလိုက်မယ်လို့ခန့်မှန်းထားကြပါတယ်။ဝီလ်ဆန်စင်တာရဲ့ကိုရီးယားအစည်းအဝေးဆိုင်ရာညွှန်ကြားမှုဂျင်းလီကတော့သမ္မတထရန့်အနေနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုကိုယ်တိုင်မေးလို့တဲ့နည်းနည်းတဲ့မေးခွန်းတွေရှိနေတယ်လို့ယူဆတဲ့အကြောင်းပြောပါတယ်။ဘာမှရှင်းရှင်းလင်းလင်းမရှိပဲမြောက်ကိုရီးယားဘက်ကဘာကိုသဘောတူမှလဲနောက်ဇွန်လ၁၂ရက်နေ့ထိပ်သီးဆွေးနွေးပွဲကိုဖျက်ဖို့မြောက်ကိုရီးယားဘက်ကချင်းချောက်လာတဲ့အခုနောက်ဆုံးကစားကွက်စပ်ပါတွေကိုမေးလိုက်မယ်လို့သူကယူဆတာပါသမ္မတထရန့်ဘက်ကလည်းစင်ကာပူမှာမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့မဲ့ကိစ္စကိုဆက်လုပ်တင်သလားဆိုတာနဲ့ပတ်သက်ပြီးသူ့ရဲ့လက်ထောက်တွေနိုင်ငံရဲ့ချခေါင်းဆောင်နည်းနဲ့ဆွေးနွေးတယ်လို့ပြည်ရင်းပြည်ပသတင်းရင်းမြစ်တွေကပြောဆိုကြပါတယ်အမည်မဖော်လို့တဲ့ဝါရှင်တန်ကအရာရှိတချို့ကတော့နျူကလ িয়ার ကင်းစင်ရေးမြောက်ကိုရီးယားခေါင်းဆောင်ရဲ့ဆန္ဒနဲ့ပတ်သက်လို့သမ္မတထရန့်ကိုပိုပိုသာသာပြောခဲ့ကြတဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကိုအပြစ်ဖို့ကြပါတယ်ရှင်
။ဒီနိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုလက်မလျှော့ဘဲနိုင်ငံတကာမှရှိတဲ့နျူကလ িয়ার ထုတ်လုပ်တဲ့နေရာတွေကိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးသူတွေကသွားရောက်ကြီးရှုခွင့်မပေးဘူးဆိုရင်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကချင်းချောက်ပြောဆိုလိုက်ပါတယ်။အီရန်အနေနဲ့အပြောင်းလဲတွေမလုပ်ဘူးဆိုရင်မကြုံစဘူးတဲ့ဗန္နာရေးဆိုင်ရာဖိအားတွေရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကပြောတာပါဝန်ကြီးပွန်ပီယိုက Heritage Foundation မှာတင်းနာနေကမိကွန်းပြောကြားစဉ်မှာအီရန်နိုင်ငံအပေါ်အချက်12ချက်ကိုတောင်းဆိုလိုက်ပါတယ်အမေရိကန်ရဲ့ချင်းချောက်ပြောဆိုမှုကိုအီရန်သမ္မတဟာဆန်ရူဟာနီကပယ်ချလိုက်ပြီးတကမ္ဘာလုံးအတွက်အမေရိကန်ကဆုံးဖြတ်ချက်ချတဲ့ကိစ္စမျိုးကိုဒီကနေ့ကဘာကလက်မခံကြောင်းနဲ့နိုင်ငံတိုင်းမှာသူ့ရဲ့လွတ်လပ်ခွင့်တွေရှိကြောင်းတင်းလာနေအစိုးရပိုင်းသတင်းဌာနကတစင်ထုတ်ပြန်တဲ့ကြေညာချက်မှာသမ္မတရူဟာနီကပြောသွားပါတယ်။ပွန်ပီယိုရဲ့ပြောဆိုချက်တွေကဒေသတွင်းနျူကလ িয়ার တိုးပွားလာမယ့်ချင်းချောက်မှုတွေကိုမတားဆီးနိုင်တယ်လို့နျူကလ িয়ার ထိန်းချုပ်ရေးအတွက်အီရန်အပေါ်ဩဇာလွှမ်းမိုးနိုင်မယ့်ပုံမှုကောင်းမွန်တဲ့အနေအထားမျိုးမဟုတ်ဘူးလို့ဥရောပသမ္မတနိုင်ငံသားရေးမူဝါဒအကြီးအကဲကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းဂါဇနီပြည်နယ်တွင်းကခရိုင်တချို့မှာတာလီဘန်တွေနဲ့ရပ်ပေါင်းများစွာအပြင်းထန်တိုက်ခိုက်မှုတွေအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီတေဆုံးရပါတယ်။ပြီးခဲ့တဲ့ညကအပြင်းထန်တိုက်ခိုက်မှုအပြီးမှာတော့ဂျဟာတူးနဲ့ဒဲဟက်ခရိုင်နှစ်ခုကိုတာလီဘန်တို့ထိန်းချုပ်ကြောင်းဂါဇနီပြည်နယ်ကောင်စီရုံးကဒီကနေ့ပြောပါတယ်။တိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်20တေဆုံးခဲ့ရတဲ့အထက်ဒဲရက်ခရိုင်ရဲ့အရန်ရဲတပ်ဖွဲ့မှုနဲ့ခရိုင်ရဲချုပ်တို့လည်းပါတယ်လို့ပြည်내ကောင်စီအဖွဲ့ဝင်လာတီဖာအက်ကဘာကပြောပါတယ်အာဖဂန်ဆိုရဘက်ကတော့12ဦးသေဆုံးတယ်ဆိုတာကိုပဲအတည်ပြုထားပါတယ် ပြီးခဲ့တဲ့တနင်္ဂနွေနေ့ကအုပ်ချုပ်ရေးမှုရဲ့အဆောက်အဝင်းကိုသဘုံနေဝိုင်းရံခံခဲ့ရတဲ့အဂျစ်ရစ်တန်ခရိုင်ကတိုက်ပွဲတွေအတွင်းမှာတော့တာလီဘန်တွေလက်ချက်နဲ့နောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်20သေဆုံးခဲ့ရပါတယ်။မြေပြင်တပ်ဖွဲ့တွေကိုအားဖြည့်ဖို့တက်ချထားတဲ့အာဖဂန်အထူးတပ်ဖွဲ့တွေကတာလီဘန်တွေကိုတိုက်ထုတ်ခဲ့ရပါတယ်။အစိုးရဌာနအလုံးကိုထိန်းချုပ်ထားကြောင်းတိုက်ခိုက်မှုမှာပါခဲ့တဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တစ်ခုရဲ့ပြောခွင့်ရကပြောပါတယ်။တိုက်ခိုက်မှုအတွင်းတာလီဘန်10ဦးသေဆုံးတယ်လို့လည်းသူကပြောပါတယ်ရှင်
။တရုတ်နိုင်ငံကိုအများစုတင်သွင်းနေတဲ့ကားတွေပေါ့အခွန်25ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိလာမယ့်ဇူလိုင်လ1ရက်ကစလို့လျှော့ချမယ်လို့ဒီကနေ့အင်ကာနီမှာတရုတ်ကပြောဆိုလိုက်ပါတယ်။တရုတ်ရဲ့ကားထုတ်လုပ်မှုလုပ်ငန်းတွင်နိုင်ငံရဲ့ခြားကပိုင်ဆိုင်မှုတွေပေါ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးဖို့နဲ့သွင်းကုန်ကွန်လျှော့ချပေးဖို့ပြီးခဲ့တဲ့လကတရုတ်သမ္မတရှီကျင်းပင်ကကတိပေးပြောဆိုခဲ့ပြီးနောက်ပိုင်းတရုတ်ဗနာယီဝန်ကြီးဌာနရဲ့ညင်ညာချက်ထွက်ပေါ်လာတာပါကမ္ဘာစည်းဝါးရေးအင်အားအကြီးဆုံးနိုင်ငံနှစ်ခုကြားကုန်သွယ်ရေးစစ်ပွဲကိုရှောင်ရှားဖို့အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအသဘောတူညီခဲ့ပြီးနောက်တရုတ်ဘက်ကအခွန်လျှော့တဲ့ညင်ညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်အမေရိကန်သမ္မတထရမ့်ကတော့အမေရိကန်ကားတွေပေါ်တရုတ်ဘက်ကအခွန်25ရာခိုင်နှုန်းကောက်နေတာကကုန်သွယ်ရေးမှာအဓိကအတားအဆီးတစ်ခုအဖြစ်ထပ်ခါတလဲလဲပြောဆိုနေခဲ့တာပါဒါအပြင်တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေပြနေတဲ့အပေါ်မှာလည်းပြောဆိုထားပါတယ
်ဗီယိုရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 7683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်ရောက်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးမှုတွေကိုတရားရေးဌာနကတိုးချဲ့ဆောင်ရွက်သွားဖို့ရှိနေပါတယ်။ဒီထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တွင်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကသတင်းပေးတဦးကိုထည့်ခဲ့တဲ့ဆိုပြီးပြောဆိုထားချက်လဲပါဝင်မှာပါ။စုံစမ်းစစ်ဆေးပေးဖို့သမ္မတထရန့်ကတောင်းဆိုခဲ့တာဖြစ်သလိုမနစ်တနင်္လာနေ့တုန်းကတော့ဒုတိယတရားသူကြီးချုပ်ရော့ရော့စင်စတိုင်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ညွှန်ကြားရေးမှူးချုပ်ခရစ္စတိုဖာဝေရိုနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအင်ဘူရိုကကြေညာချက်ထုတ်ခဲ့တာပါသမ္မတထရန့်ပြောဆိုထားတဲ့သူ့ရဲ့စီးရုံးရေးအဖွဲ့မှတရှိုးလုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်တဲ့ထိတ်တန့်လျှို့ဝှက်ဆက်ရွက်စတဲ့တွေကိုပြန်လည်သုံးသပ်ဖို့တရားရေးဌာနကလွှတ်တော်ခေါင်းဆောင်တွင်နဲ့ဆောင်ရွက်မယ်လို့အင်ဂျူရောကပြောပါတယ်။မနေ့တနင်္လာနေ့ကသမ္မတထရန့်နဲ့မတွေ့ခင်ဒုတိယရှင်းနေချုပ်ရော့စင်စတိုင်းကလည်းသမ္မတရွေးကောက်ပွဲစည်းရုံးရေးအဖွဲ့တစ်ခုတင်းကိုတစုံတစ်ယောက်ကရည်ရွယ်ချက်ရှိရှိစောင့်ကြည့်ထောက်လန်းစိတ်ဝင်ခဲ့တာမျိုးရှိခဲ့ရင်တော့ဖော်ထုတ်ပြီးထိုက်တင်တယ်လို့အရေးယူရမယ်လို့ပြောဆိုခဲ့ပါတယ်
။ဗနီဇွဲလားသမ္မတရွေးကောက်ပွဲမှာသမ္မတနီကိုလတ်စ်မာဒူရိုကနောက်ထပ်တက်တန်း6နှစ်အတွက်မမှန်ကန်တဲ့နီးနဲ့ပြန်လည်ရွေးခံလိုက်ရတဲ့ဆိုတဲ့အတွက်အမေရိကန်ပြည်ထောင်စုကစီးပွားရေးတံခါးပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ကမ္ဘာမှာရေနံတင်ပို့မှုထိတန်းနိုင်ငံတစ်ခုဖြစ်ခဲ့မှုတဲ့ဗနီဇွဲလားနိုင်ငံနဲ့ရေနံရောင်းဝယ်မှုဆိုင်ရာငွေကြေးအလွှဲပြောင်းတွေကိုတားမြစ်ပိတ်ပင်တဲ့အမေကိုသမ္မတဒိုနယ်ထရမ့်ကလက်မှတ်ရေးထိုးလိုက်တာပါ။အခုလိုတံခါးပိတ်ဆို့လိုက်တဲ့အပေါ်ဗနီဇွဲလားနိုင်ငံကတင်းနာနေမှာပြစ်တင်ဝေဖန်ခဲ့ပါတယ်။ရွေးကောက်ပွဲမှာမေယာလ68ရာခိုင်နှုန်းနဲ့မာဒူရိုအနိုင်ရခဲ့တယ်လို့တာဝန်ရှိသူတွေပြောပြီးနောက်ဒါဟာသမိုင်းဝင်စံချိန်နဲ့သူပြန်ရွေးခံရတာဖြစ်တယ်လို့မာဒူရိုကဂုဏ်ယူပြောပါတယ်သူ့ရဲ့အနီးကပြန်ပဲဖြစ်တဲ့စစ်တပ်အရာရှိဟောင်းဖယ်ကွန်ကထောက်ခံပေး27ရာခိုင်နှုန်းသာရခဲ့တာပါဒါပေမဲ့ဗန်နီဇိုလားနိုင်ငံမှာစားသောက်ကုန်ဆေးဝါးမလုံလောက်မှုအကျန်းဖက်မကျင်းမတက်မှုတွေနဲ့နိုင်ငံစည်းဝါးမတည်ငြိမ်မှုတွေလာနေချေဖြစ်ခဲ့ပြီးတဲ့နောက်မဲဆန္ဒရှင် 52 ရာခိုင်နှုန်းကမဲမပေးဘဲနေခဲ့ကြပါတယ်
။မလေးရှားနိုင်ငံပိုင်း 1MDB လုပ်ငန်းကြီးရဲ့ဒေါ်လာဘီလီယံပေါင်းများစွာရှုပ်တော်ပုံကိုပြန်လည်စုံစမ်းဖို့အနေနဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဒီကနေ့အင်ကာနီမှာစစ်မေးခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်ကိုစစ်ဆေးမေးမြန်းဖို့ဆင့်ခေါ်ခဲ့တာဖြစ်ပြီးဒီကနေ့မဖမ်းဘူးလို့လည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့အကြီးအကဲရှူကရီအက်ဒူကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ 1MDB လုပ်ငန်းကြီးရဲ့ဌာနခွဲတစ်ခုကနေနာဂျစ်ရဲ့ဘန်စင်းတဲ့ကိုဒေါ်လာ10သန်းလွှဲပြောင်းပေးခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသူတွေကသိရှိလိုတာဖြစ်ပါတယ်။နိုင်ငံပဏာတဲကနေဒေါ်လာ 4.5 ဘီလီယံခိုးယူဖို့ နာချက်ကပံ့ပိုးပေးခဲ့တယ်လို့အမေရိကန်တရားရေးဌာနကစွပ်စွဲထားတာတဲ့ကအခုငွေအလွှဲပြောင်းကအသေးအမွှားသာဖြစ်ပါတယ်အမှားရင်မလုပ်ခဲ့တဲ့အကြောင်းနာချက်ကတော့ညှင်းထားပါတယ်ဒီလအစောပိုင်းမှာချင်းပါတဲ့မလေးရှားရွေးကောက်ပွဲမှာအာနာကိုရေရှည်ထိန်းချုပ်ခဲ့တဲ့ညွန်ပေါင်းအဖွဲ့ရှုံးနိမ့်ခဲ့ရပြီးဝင်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်အာနာပြန်ရခဲ့တဲ့ကိစ္စကလည်းနာချက်ရဲ့အရှုပ်တော်ပုံကအဓိကအခန့်ကဏ္ဍကပါဝင်ခဲ့ပါတယ်
ဒီနေ့အထက်မှာရွေးကောက်ပွဲတွေကျင်းပပြီးဟာနာသိန်း၄နှစ်ပြည့်နေမှာတိုင်းစစ်အစိုးရကိုဒီမိုကရေစီတက်ကြွလှုပ်ရှားသူတွေကဗန်ကောက်မြို့လမ်းမတွေပေါ်ချီတက်ဆန္ဒပြတောင်းဆိုစင်မှာထောင်ချီတဲ့တိုင်းရဲလုံခြုံရေးတွေပိတ်ဆို့တားဆီးခဲ့ပါတယ်ဆန္ဒပြသူ200လောက်ကဗန်ကောက်တက္ကသိုလ်ဝင်းကနေအစိုးရရုံးရှိရာကိုချီတက်ဆင်မှာရဲအင်အား3200လောက်နဲ့တားဆီးခဲ့တာပါဆန္ဒပြသူတွေတဲကတချို့ဖမ်းဆီးခံရပါတယ်ထိုင်းအစိုးရဒီစစ်အစိုးရတက်လာပြီးနောက်ပိုင်းနိုင်ငံရေးရလူ၅ဦးနဲ့အထက်စုဝေးတာကိုတားမြစ်ထားပါတယ
်။သတင်းထိုင်းနဲ့ကိုညာဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့တရုတ်နိုင်ငံအာရှ2ကိုယ်စားလှယ် Mr. Sun Kyo-shin ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့တင်ဆက်ပေးစီမှာပါ။လက်ရှိဒီမှာနိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ် Mr. Sun Kyo-shin ခီးစဉ်ဟာအဓိကအားဖြင့်တော့တရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေငင်းကြီးလုပ်ငန်းစဉ်မှာပါဝင်လာရေးအတွက်စီးနင်းနိုင်ပွဲရှိတဲ့အကြောင်းမြန်မာရေးလေလာတုံ့သက်သူတွေကပြောဆိုနေကြပါတယ်။ Mr. Sun Kyo-shin ဟာပြီးခဲ့တဲ့ရက်ပိုင်းတွေကတိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့မကြာခင်မှာမြန်မာပြည်ကိုရောက်ရှိလာလဲဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ View မြန်မာဝိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာပြည်ငင်းကြဲရေးနဲ့ပတ်သက်ပြီးထဲထဲဝင်ဝင်ဆောင်ရွက်နေတဲ့တရုတ်နိုင်ငံဂျာယေးဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ် Mr. Sun Kyo-shin ဟာဒီကနေ့မနက်ခင်းကတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပါတဲ့ဒီတွေ့ဆုံပွဲမှာနဇက်တင်ငင်ကြီးပြည်ရင်းငင်းကြဲရေးနဲ့တရုတ်နိုင်ငံကပါဝင်ကူညီဆောင်ရွက်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်တနင်္လာနေ့ကတော့ Mr. Sun Kyo-shin ဟာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးပြည်ရင်းငြိမ်းချမ်းရေးနဲ့ရခိုင်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။ Mr. Sun Kyo-shin ဟာဒီလ18ရက်နေ့ကတော့တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့စုပေါင်းထားတဲ့ FPNCC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာပါ။သူရဲ့နေပြည်တော်ခီးစဉ်ပေါ်မှာနိုင်ငံရေးလ ీల တုံးသက်သူဦးမမောင်စိုးကအခုလိုရှုမြင်တုံးသက်ပါတယ်
။သူလာတဲ့ခီးစဉ်ရဲ့အဓိကရွယ်ချက်ကတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့နဲ့စိုးရတမတော်ပုဇော်ရီတွေ့ဆုံဆွေးနွေးဖို့ညှိနှိုင်းပေးဖို့လို့သတင်းတွေထွက်နေတယ်။ဒီလားကတော့ရန်ကုန်မှာတွေ့ဖို့တိကျကြိုးစားနေတယ်ဆိုတဲ့သတင်းတွေပဲထွက်ပေါ်နေတယ်။သူတော့ရဒီ FPNPC နေနဲ့ပို့တော်မှာဒီခုနှစ်ဖွဲ့အားလုံးပါဝင်တဲ့စီမီဝဲခုတို့မူအရာကိုပြပုံနဲ့လုပ်မယ်ဆိုတော့နိုင်ငံရှားနေတယ်လို့ထင်ပါတယ
်။တရုတ်အထူးကိုယ်စားလှယ်အနေနဲ့ငင်းကြဲရေးလုပ်ငန်းစဉ်မှာအဖွဲ့ခုနှစ်ဖွဲ့လုံးပါဝင်ရေးအတွက်ဆွေးနွေးမယ်ဆိုရင်အတော်လေးကြိုးပမ်းတိုက်တွန်းရမယ့်အခြေအနေရှိကြောင်းလည်းပြောပါတယ
်။တရုတ်ကတော့အင်နာဖွဲ့လက်ခံနိုင်ဘောကဒီဘက်ကအစိုးရနဲ့တမလို့လက်ခံနိုင်တဲ့ခုလမ်းကြောင်းတစ်ခုကိုရှားပေးနိုင်တယ်ဆိုရင်တော့အဲဒီငင်းကန်းကအပြည့်ခေရခေလမ်းကပေါ်လာမယ်လို့ထင်ပါတယ်။အဲ့မင်းနေလို့ကြိုးစားလိမ့်မယ်ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီကျန်တဲ့ဝါမိုင်းလာနဲ့ SSPB ရုံးနဲ့ပတ်သက်ပြီးတော့ဒီတက်မလို့သဘောထားက DNC လက်မှတ်ထိုးဖို့ကြိုးစားလဲဆိုရင်လည်းကျင်းနဲ့ကျန်တဲ့၃ဘွဲ့စုပေါင်း၄ဘွဲ့နဲ့ပတ်သက်လို့ကတော့ကျန်းဖက်အဖွဲ့စီဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်မလို့ဒီပြဿနာကိုတော့အတော်လေးကြည်တင်ဆွေးနွေးရလိမ့်မယ်လို့ထင်ပါတယ်။
တမရော်ဘက်ကပလောင်ကူးကန်းနဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကမ်းလှမ်းတာမရှိသလို FPNCC မှာပါဝင်တဲ့ဝမိုင်းလာကချင်နဲ့ရှမ်းဖွဲ့တွေကအားလုံးပါဝင်ရေးကိုတောင်းဆိုထားပါတယ်။ဒီလ18ရက်နေ့ကလည်းလာမယ့်21ရာစုပင်လုံတတိယစီဝေးကိုအဖိုးဝင်အားလုံးတယောက်ဖို့ဖိတ်ကြားရင်တယောက်ကြဖို့အတွက် Mr. Sun Kyo-shin ကတိုက်တွန်းခဲ့ကြောင်း FPNCC ကသတင်းထုတ်ပြန်ထားပါတဲ့ UWSA ခေါ် WhatsApp ဖွဲ့ရဲ့လာရှုဆက်ဆံရေးယုံဒုတာဝန်ကဦးညီရန်ကဒီလိုဖိတ်ကြားရမှာအားလုံးကိုဖိတ်ကြားဖို့နဲ့တရားဝင်ကိုယ်စားလှယ်အဖြစ်ဖိတ်ကြားတယ်ဆိုရင်တယောက်ဖွဲ့ရှိကြောင်းပြောပါတဲ့
အဲကျွန်တော်နားလဲတော့ဆိုရင်တော့ဒီဟာတရားဝင်ဖိတ်မယ်ပေါ့နော် FPNCC အဖွဲ့ဝင်တွေအားလုံးဖိတ်မယ်ပေါ့နော်အဲ့လိုမျိုးဆိုလိုတာပါနော်အဲ့တော့ဖိတ်တဲ့ညမှာလည်းဒီတရားဝင်ကိုယ်စားလှယ်ပေါ့နော်တရားဝင်ကိုယ်စားလှယ်အနေနဲ့ဖိတ်မှအသက်မဲ့ဆိုတာတော့ကျွန်တော်သိရတယ်နော်အဲ့လို တည်ရတယ်နော်။ဒါကြအိမ်မှာလေလာသူတို့နဲ့အဲ့တယ်လို့ပြောတာမျိုးနဲ့သိမှကျင်တော့တက်မယ်လို့တော့ကျွန်တော်တော့မဖြစ်ပါဘူးနော်
။ပြီးခဲ့တဲ့မေလမှာကျင်းပတဲ့ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံးဒုတိယကြိမ်အစည်းအဝေးမှာမစ္စတာဆွန်ကော့ရှန်ရဲ့ဂျာဝင်ညှိနှိုင်းမှုအရ FPNCC အဖွဲ့ဝင်တွေဟာညီလာခံကိုတက်ရောက်ခဲ့ပါတယ်။ဒါပေမဲ့သူတို့ကိုလေးလာသူဖြစ်တာတတ်မှတ်ပြီးပါဝင်ဆွေးနွေးခွင့်မရတာကြောင့်ဖွင့်ပွဲပြီးတဲ့နောက်မှာနေရက်ပြန်သွားခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ KIA ခေါ်ကချင်တပ်ဖွဲ့ TNLA ခေါ်ပလောင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်အကြာကချင်နဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။
ကမှုစာသတင်းပေးပို့ထားတာဖြစ်ပါတယ်။တစက်ထဲမှာပဲတရုတ်နိုင်ငံဘက်တင်းရှောင်ထွက်ပြေးသူမြန်မာနိုင်ငံသားတွေကိုပြန်လွှဲပြောင်းပေးတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်မြောက်ပိုင်းငူစေတိုက်ပွဲတွေအတွင်းတရုတ်နိုင်ငံဘက်ကိုတင်းရှောင်ထွက်ပြေးတဲ့သူမြန်မာနိုင်ငံသားယာကျော်ကိုတရုတ်အစိုးရကနေပြီးတော့ဒေသခံမြန်မာအာဏာပိုင်တွေကိုပြန်လည်လွှဲပြောင်းပေးအပ်နေပါတယ်။တိုက်ပွဲရှောင်တွေအပြင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံရတဲ့သူတွေကိုလည်းတနိုင်ငံချင်းကြီးအရပြန်လည်လွှဲပြောင်းပေးမှုတွေရှိနေတယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ငူစေမြို့တိုက်ပွဲအတွင်းမှာဒေသခံပြည်သူတွေကပါထိခိုက်သေးဆိုးစရာကြောင့်မဖြစ်သင့်ဘူးလို့လည်းဒေသခံတွေကပြောနေကြပါသေး။ထိုင်းချီဆိုင်ဖီယိုမြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မူစေမြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲညင်တဲ့ပြီးတရုတ်နိုင်ငံနဲ့တင်းချောင်သွားတဲ့သူတွေကိုဒီကနေ့ထိတရုတ်အစိုးရကနေဒေသခံမြန်မာအာဏာပိုင်တွေစီပြန်လည်အနှံ့နေစေလို့မူစေခရိုင်လူဝင်မှုကြီးကြပ်ရေးဦးစီးရရှိဦးမီးရွယ်ကပြောပါတယ်။
အဲ့ဒါလည်းလွယ်ပြီးပါပြီဒီတည်းဒီတည်းရဲ့၁၆နှစ်မှလည်းတစ်ဆက်ပြန်လွယ်ပြီးတာရှိပါတယ်။တက်တဘောချောက်တဘောမျိုးပေါ့နော်။တက်ဘောချောက်မှလည်းဖြည်းဖြည်းတော့နောက်ပြီးတော့လွယ်ပြီးတာ140ကျော်လောက်ရှိတယ်ကင်။အဲဒီနောက်ဘက်ကလည်းချေပြီးမှကျွန်တော်ရှိမှပြန်လာလွယ်ပြီးတာရှိတယ်။ဒီတိုင်းလိုမျိုးတော့100 100အဲ့ဒီမျိုးတော့ရှိတယ်
။တိုက်ပွဲရှောင်နေပြင်တရုတ်နိုင်ငံဆိုရင်ဆရာမဝင်အလုပ်လုပ်သူတွေအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံရတဲ့သူတွေလည်းနိုင်ငံချစ်ကြည်ရေးရပြန်လည်လွှဲပြောင်းမှုတွေရှိနေတယ်လို့မူစေခရိုင်လူဝင်မှုကြီးကြပ်ရေးဦးစီးရရှိဦးမီးရယ်ကဆက်ပြောပါတယ
်။2016လပိုင်းမှာဆရာမကျွန်တော်တို့ငါလာပိုင်းရှိပါလေ။လူကြီးပေါင်းကတော့16,000ကျော်လောက်ရှိပါလိမ့်မယ်။ကျွန်တော်ဒီတရက်နေ့အတွင်းမှာလည်းမှတ်ထားသူ24လောက်ရှိသေးတယ်။ဆိုတော့လက်ထပ်တစ်ခါလောက်ဆိုလွယ်နေတော့ရှိတယ
်။ပြီးခဲ့တဲ့မေလ12ရက်နေ့ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်ဖြစ်တဲ့တန်းပလောင်တီအန်လေးတပ်ဖွဲ့တွေကနေမူစေမြို့နယ်အတွင်းလုံခြုံရေးဂိတ်စခန်းနဲ့အစောက်ဦးတွေကိုရှောင်းလခင်ဝင်ရောက်တိုက်ခတ်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းရဲတပ်ဖွဲ့ဝင်တွေဗီရုစစ်တပ်ဖွဲ့တွေအရသား22ဦးသေဆုံးပြီး20ကျော်တန်ရာရရှိသွားခဲ့တယ်လို့ဒေသခံတို့ကလည်းတရုတ်နိုင်ငံထဲကိုဆွဲပြေးသိမ်းရှောင်သွားခဲ့ပါတယ်။မူဇယ်မြို့တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ဓမ္မစကုတင်နန်းစရာနှူးလဲထိခိုက်တေဆုံးသွားတယ်လို့မဟာဝန်ဖောင်ဒေးရှင်းဓမ္မစကုတင်နန်းစရာသူကခုလိုပြောပါတယ်
။ဒီပေါ်မြို့မထားနေဗီရုစစ်ပိုင်တဲ့နောင်ရကုလစိတ်မှာကျွန်တော်တို့မဟာဝန်ဖောင်ဒေးရှင်းဓမ္မစကုတင်နန်းစရာလည်းအလုပ်တော့လုပ်တော့ဘူးအဲ့ညမှာအဲတို့ကမနေ့စောစီပဲဝင်ရောက်စီးနေမိမှစစ်စေးမင်းများချင်းမရှိဘဲနဲ့အဲ့ပြီးတော့စစ်ကိုတက်ပြုံမကားပဲအဲ့သမားစီရနေကိုမင်းများချင်းမရှိဘဲနဲ့အဲ့လိုမျိုး PSSS တက်ဖြတ်ပြီးမှမီးရှို့လိုက်တဲ့ဟာတော့ကျွန်တော်တို့နည်းနည်းမှလက်ခံလို့မရအောင်ပြီးတော့ကျွန်တော်တို့ရှမ်းလူမျိုးပါရာတရဏာအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုပေါ့
မူဆယ်မြို့နယ်တွင်ပြေကတ်တိုက်ခတ်မှုမှာပအဝန်းကျင်နေနာကဒေသခံပြည်သူတွေပါထိခိုက်ဒေဆုံးစေတာကြောင့်ကြောက်ရွံ့တုန်လှုပ်မိတယ်လို့သူကဆိုပါတယ်လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေဖြစ်တဲ့တမ်းမလောင်တပ်ဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ကိုကတပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာစိုက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထိန်းထိန်းလှုပ်ဆောင်ကြဖို့နဲ့အပြစ်ခံရစေးရေးချက်ချင်းကြီးညာဖို့တရုတ်ကာကွယ်ရေးဌာနကတောင်းဆိုလိုက်ပါတယ်။ဒီကနေ့မှလည်းတရုတ်ပြည်သူ့သမ္မတနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာသုကိုစလဲမစ္စတာဆွန်ကိုရှန်းဟာသမ္မတကာကွယ်ရေးဦးစီးချုပ်ပူချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သမ္မတကာကွယ်ရေးဦးစီးချုပ်ပူချုပ်မှုကြီးမင်းအောင်လှိုင်နဲ့မစ္စတာဆွန်ကိုရှန်းတို့တွေ့ဆုံမှုမှာမူဆယ်မျိုးတိုက်ခိုက်ခံရတဲ့ဖြစ်စဉ်အတွက်တရုတ်နိုင်ငံကပြင်းထန်စွာပြစ်တင်ရှုတ်ချပြီးတိုက်ပွဲတွင်တရုတ်နိုင်ငံဘက်ကိုတင်းချောင်ခဲ့တဲ့အရသားတွေကိုကောင်းမွန်စွာဆောက်ရှောက်ပေးထားတဲ့အချိန်နဲ့နိုင်ငံနယ်စပ်ဒေသတည်ငြိမ်အေရှာရေးအတွက်ဆောင်ရွက်သွားမယ့်အချိန်နဲ့ဒီတွင်ငြိမ်းချမ်းရေးအတွက်အစိုးရနဲ့တပ်မတော်ဆောင်ရွက်နေတဲ့အချိန်နဲ့တရုတ်နိုင်ငံကပါဝင်ကူညီဆောင်ရွက်နေတဲ့အချိန်တွေကိုရင်းနှီးမှုလင်းစာအမြင့်ချင်းပလဲဆွေးနွေးခဲ့ကြအောင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
မနက်ကမှလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝေဖန်ပြောဆိုတဲ့အစားလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဆက်ပေးသွားမယ်လို့မကြတဲ့ခင်ရက်ပိုင်းတွင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ USAID အကြီးအကဲကပြောကြားလိုက်တာဟာအဲ့ဒီလူခွင့်ရေးချိုးဖောက်နေမှုတွေကိုအသိမှတ်ပြုရာရောက်နေသလားဆိုပြီးမေးခွန်းထုတ်เสียဖြစ်လာစေပါတယ်မြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီတွေဆက်ပြီးပေးသင့်မပေးသင့်ဆိုတဲ့သောရရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ
ဒီစီစဉ်မှာဓာတ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်အင်္ဂါညအမီဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုဆွေးနွေးခြင်းနာကိုစာနယ်ဘက်ဖြစ်ဖြစ်အတန်ဖိုင်နဲ့ဘက်ဖြစ်ဖြစ်လိုရင်းတူရှင်ပြောဆိုရေးသားပြီးကြိုပေးပို့ထားလို့လည်းရပါတယ်ဘီအိုအေဖုန်းနံပါတ်က
2022年2月9日時点で大変チェニーセットでビロパウンスに見えるような状況で、たまにフェイクオンラインパーティー。第2ライン時点でごバッシン映画ね、シニアライマーで設定にじゃ出てばれ。クリカマロアメリカ内外でのとこ転送してみてまれ。アメリカンボホ倒れエージェンシー CIA ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်စတင်တာဝန်ထမ်းဆောင်မဲ့ဟတ်စ်ဘာဟာ2019ခုနှစ်စက်တင်ဘာလ10ရက်ကမ္ဘာကုန်သွယ်ရေးညီနောင်အဆောက်အဦနှစ်ခုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာဒီအကြမ်းဖက်သမားအဖြစ်တန်လျာရှိရသူတွေကိုနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့ပတ်သက်ပြီးတော့ကြီးကြပ်စေခိုင်းရမှာသူပါဝင်နေဆိုပြီးတော့အဓိကပါတီကြီးနဲ့လုံကလွှတ်တော်အမတ်တွေရဲ့ဝ
ဖြစ်ဝေတင်းနောက် slide တစ်စာ ဟုတ် ပေးပို့ရတင်းလာကိုတော့ကိုအောင်ငါတင်ဆက်ထားပါရဲ့ရှင်
Gina Hespego, American Bo Talang Agency, CIA, GKP, do you check and care about Tamara Donald Trump? Gina Aya Pinivare.
There was nobody more.
Diniane Tindore, a child to Mishirovau. Gina Nine, Long and Tawani, Omni on Tansan Nibalime.
Gina Hespeha Tangua Shisangagunigadega, CIA Matawan Muson Tansan Gabuare, Daimele, Miado Apino. Now Kerani went to Long and Tawani go Tansan Yarawa. အရင်ဆိုရအဖွဲ့တဒန်ကာလအတွင်းအကြံဖက်သမားတွေကိုစစ်ဆေးမိမြန်ရမှာနှိမ့်ဆက်ညှိမှန်းတဲ့ဤကိုတုံးဖို့သူကိုယ်တိုင်ကြီးကျယ်ဆောင်ရွက်ခဲ့တဲ့ဆိုရတဲ့ပတ်သက်ပြီးသူ့အတွက်အကြီးအကျယ်အချက်ရိုက်ရှာအခြေအနေရင်ဆိုင်ခဲ့ရပါတယ်အဲ့ဒီအချိန်တုန်းကတော့ဒီလိုစစ်ဆေးမိမြန်တာဟာတရားဝင်ပေါင်းအတွင်းကဆောင်ရွက်တာလည်းဖြစ်ပါတယ်ဒီမိုကရက်အထက်လွှတ်တော်အမှန် Patrick Leahy
ကျွန်တော်တို့ရဲ့စံတမ်းမိုးရေပေါ်သူ့ရဲ့သဘောထားရတိကျတဲ့နဲ့ပတ်သက်လို့မိမုံထုတ်ဆရာရှိပါတယ်လူသားတိုင်းမှာမိုးရေပါအခြေခံခွင့်ရေးတွေရှိရဆိုတာလူသားတွေရဲ့အခြေခံဂုဏ်သိက္ခာနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့ယုံကြည်ချက်ပါနှိမ့်ဆက်ညှင်းပန်းမှုဟာဒီလူကုန်သိက္ခာနဲ့နားလားမှာမအပ်ဆက်ပါဘူး
ဖြတ်ပစ်ဖို့သူကအမိန့်ပေးခဲ့တာနဲ့ပတ်သက်ပြီးရီပပ်ဘလစ်ကန်လွှတ်တော်အမတ်ဂျက်ဖ်ဖလိတ်ကအစ်စတိုဟက်အန်အန်ဆာကွေးစချင်းစ်အဘောက်သဒီစတရက်ဗီဒီယိုမှာတန်းနေဖြတ်ပစ်ခဲ့တာနဲ့ပတ်သက်ပြီးအခုထိအပြင်းပြသေးပါဘူးအဲ့ဒီလိုမေးခဲ့တာတွေပြီးတော့သူ့ကိုယာရုခန့်အပ်သူနဲ့တစ်ဆက်တစ်ဆက်တည်းရှိတာတွေဒါတွေကိုဆက်ဆက်ကြည့်မယ်ဆိုရင်နှိမ့်ဆက်ညှိပန်
Pego Yaru Kandai Tokan Gera Jao, a Teludoma, Tokamen Azel Lime, Kangwame Lizan Amene, a deep Pilagare, Gender Satin Suwe Twin, Tamara Trama, Hes Pego Chiju Dosoni at Chainemawe, Dubo Pimin Tenan Wibane, CIA Yen Gige Half John Brennan Gule Pokapio Suare, Yuka Bue Galaga, Tramia Messrs. Yoni Pego, FBI, Pianzu Sonesse Buruga, Deyamu in Sonan Sanji Gedala Surane Padabi, Deyay Tana Nine Sonan Sisibu, Tramga Down Surane Padabi, Republican Amati Nine, D. Dainchi Nibu, Brennanga, Dudagani Panjagare, Tramgaro, D. Rashan and Sasa Padamushiga de la Sure, D. Sonan Sisimugo, Brennanga, Nujak Kansi Ralu, Pianan Sosepi, Dahatu, Bomulumunda, Soyamu to Kupi, Bompo, Biosu, Tower, Kamia.
Go on, this epitaph, Pipae. Niman American didn't some my good in Sepi Maro, Kujamai didn't have a good in Sepi Mare. Lure at that we go get in Nimbo, resolve to save lives to Kore, Kabalon Sanya, Jamai season, Titakugo, Kabat Jamai, a pre, WHU Gasadin, Losani Valley, Dua Yue Jagaro, Kabatawan, Nalong Yogane, Nisse, Lutan Walla, De Sonia, Chinigo, Dasi Gabu, Webchibale, Few didn't out Carol Pearson, people at the Ningoro, Maki Pitrigar in Satawari.
Gosari Sarema, Nilem Mia, Ayada Makan Sayawari. Lugo Daisy Nine Yagaro, Transfat Lu Miakore, Taru Nine Luri Panditare Siva.
Transfat is a toxic chemical that has been.
Transfat Sura, Taru Sari Sasari Rama Pari, Satan Taru de Muave, Nisan Lungadi Jogu Tani Yawa.
Luria at that we go get in bo, reserved to save lives, Lokore, ကမ္ဘာလုံးဆိုင်ရာကျန်းမာရေးအစီအစဉ်ရဲ့ညွှန်ကြားရေးမှူးဒေါက်တာတွန်ဖရီဒမ်ပြောသွားတာပါဒိုးနဲ့နဲ့ကူကီလိုအချုံမုံတွေနဲ့တခြားသရေစာအချုံမုံတွေမှာဒီအစီအပါလေးရှိပါတယ်စားတောက်ဆိုင်တွေနဲ့လမ်းဘေးဈေးဆိုင်တွေမှာအသုံးများတာပါဈေးတက်တာပြီးတဘာဝအစီအထက်ပိုးပြီးတော့လဲအစားတောက်တွေကိုတာရှိခံစေပါတယ်ဒါကြောင့်လဲမုတ်ဖုတ်တဲ့သူတွေအလွယ်တကူသုံးကြတာပါTrans fat နဲ့ပတ်သက်လို့ဒေါက်တာဖရီဒန်ကအခုလိုရှင်းပြပါရယ
် Trans fat is tasteless it's solid at room temperature but it's also
Trans fat ကရလာမရှိပါဘူးအခန်းအပူချိန်မှာခဲနေသလိုနှလုံးသွေးပြန်ကြောရီထဲမှာခန္ဓာကိုယ်အပူချိန်တန်းရှိနေချိန်မှာလည်းခဲနေတာပ
ါဒီစီဟာခန္ဓာကိုယ်တွင်းကမကောင်းတဲ့ကိုလက်စထရောတွေကိုမြင့်တက်စေပြီးရုတ်တရက်နှလုံးဖောက်သေဆုံးတာတွေအထိဖြစ်စေနိုင်ပါတယ်ကမ္ဘာတစ်ဝန်းမှာနှလုံးနဲ့သွေးကြောဆိုင်ရာရောဂါတွေကြောင့်သေဆုံးသူစုစုပေါင်းရဲ့၄ပုံ၃ပုံဟာဝင်းဝင်းအလေအလတ်နဲ့ဝင်ဝင်နေတဲ့တိုင်းပြည်တွေမှာဖြစ်တယ်လို့ WHO ကပြောပါတယ်။အမေရိကန်ဘာဝင်ချမ်းသာတဲ့နိုင်ငံတွေမှာတော့နှလုံးရောဂါဖြစ်ပွားမှုနဲ့ဆက်ဆက်နေတဲ့ဒီအစီသုံးတာကိုတားပစ်ထားတာဒါမှမဟုတ်ရင်လည်းတားပစ်ဖို့စတင်လှုပ်ဆောင်နေတာတွေရှိပါတယ်။ Transfat သုံးဆွဲမှုတားပစ်ထားတဲ့နေရာတွေမှာနှလုံးရောဂါနဲ့သိပ်ဆုံးမှုတွေတိတိတသားကျဆင်းသွားတာပါ။ Transfat သုံးဆွဲမှုတားဆီးဖို့ကို WHO ကလည်းအရင်ကတောင်းဆိုခဲ့ပူပါတယ်။ဒါပေမဲ့အခုစတင်တဲ့အစီအစဉ်ကတော့Transfat ရဲ့စိုးကျိုးတွေကိုလူအများပုံမသိရှိနားလည်ပြီးတော့ဒီ Transfat သုံးဆွဲမှုကိုစတင်တဲ့မူဝါဒတွေနဲ့ဥပဒေတွေချမှတ်လာအောင်နောက် Transfat အစားတခြားစွမ်းသာရည်တွေညီညွတ်တဲ့တန်လွင်စီလိုအစီမျိုးကိုပြောင်းလဲသုံးဆွဲတိုင်ပဲအစီအစဉ်တွေချမှတ်လုပ်ဆောင်လာအောင်အစိုးရတွေကိုတိုက်တွန်းထားပါတယ်ဒီအစီအစဉ်အောင်မြင်တော့ဒီလမဲ့25နှစ်အတွင်းလူအသက်18တန်းကျော်ကိုကယ်တင်နိုင်မှာဖြစ်ပြီးတော့နှလုံးရောဂါကိုအဓိကဖြစ်စေတဲ့ Transfat ကိုအပြည့်တိုင်ဖယ်ရှားပစ်လိုက်နိုင်မှာဖြစ်ပါတယ်ရှင်
မကင်ပြည်တွေတင်ဆက်ပေးထားတာဖြစ်ပါတယ်။ဒီနေ့နေ့ချင်းအတွက်သတင်းလာတွေကတော့ဒီလောက်ပါပဲရှင်။အခုကြက်နေသေးတဲ့အချိန်မှာတော့ဒီနောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမတ်တငီထိုက်ကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားခေါင်းဆောင်မွန်ဂျေအင်းတို့အမေရိကန်သမ္မတအင်ဂျီရောမှာဒီကနေ့အင်ကာနီမှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကစီစဉ်ထားတဲ့အတိုင်းဖြစ်လာပါမလားဆိုတာနဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်ဖို့အခွင့်အလမ်းတွေအပေါ်တန်တရားတွေထွက်ပေါ်နေချိန်မှာပဲဒီကနေ့ဆွေးနွေးပွဲပေါ်ပေါက်လာတာပါ။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုလက်မလျှော့ပဲနိုင်ငံတော်မှာရှိတဲ့နျူကလ িয়ার ထုတ်လုပ်တဲ့နေရာတွေကိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးသူတွေတွားရောက်စစ်ဆေးခွင့်လည်းမပြုဘူးဆိုရင်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်လို့အမေရိကန်ပြည်ထောင်စုကချင်းချောက်ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းဂါဇနီပြည်နယ်ရင်းကခရိုင်တချို့မှာတာလီဘန်တွေနဲ့ရဲပေါင်းများစွာပြင်းထန်တိုက်ခိုက်မှုတွေအတွင်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီပြီးတော့တေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့ညကအပြင်းထန်တိုက်ခိုက်မှုအပြီးဂျဟာတူးနဲ့ဒဲဟက်ခရိုင်နှစ်ခုကိုတာလီဘန်တို့ထိန်းချုပ်ခဲ့ကြောင်းဂါဇနီပြည်နယ်ကောင်စီရုံးကဒီကနေ့အင်ကာနီမှာပြောပါတယ်။တိုက်ခိုက်မှုအတွင်ရဲတပ်ဖွဲ့ဝင်20တေဆုံးခဲ့ရတဲ့အထက်မှာခရိုင်ရဲ့အရန်ရဲတပ်ဖွဲ့မှုနဲ့ခရိုင်ရဲချုပ်တို့လည်းပါဝင်တယ်လို့ပြည်내ကောင်စီအဖွဲ့ဝင်ကပြောပါတယ်။တရုတ်နိုင်ငံကိုအများစုတင်သွင်းနေတဲ့ကားတွေအပေါ်အခွန်25ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိလာမယ့်ဇူလိုင်လ1ရက်နေ့ကစလို့လျှော့ချမယ်လို့ဒီကနေ့အင်ကာနီမှာတရုတ်ဘက်ကပြောဆိုလိုက်ပါတယ်။တရုတ်ကားထုတ်လုပ်မှုလုပ်ငန်းတွေအပေါ်ကန့်သက်ချက်တွေကိုဖြေလျှော့ဖို့တရုတ်သမ္မတရှီဂျင်းပင်ကပြီးခဲ့တဲ့လကကတိပြုပြောဆိုခဲ့ပြီးတဲ့နောက်အခုကြေညာချက်ထွက်လာတာပါ
။တင်ကြီးချက်ကိုမတ်တင်ကြီးထက်ကကြီးညာပေးခဲ့တာပါ။ဒီနေ့ညတွေစီစဉ်ထုတ်လွှင့်မှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ Free American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00အထိလိုင်းဒိုမီတာ 24.52 MHz ကနေတိုက်ဖန်ယူနိုင်ပါတယ်။ညစဉ်တဲ့သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်ပါရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.